င်္ဂလာပါခင်ဗျာ2024ခုနှစ်ဇူလိုင်လ9ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ဆော့ဖို့ကွာပါမိုးကောက်ဘက်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရန်ကုန်မှာတော့ဝမ်ပြဝမ်လျှော်ယောဂကြောင့်စေးရုံတက်ရတဲ့သူတွေတိုးတိုးလာနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကလင်းငယ်3တန်းလောက်ကာကွယ်ဆေးမထိုးရပဲရှိနေပါတယ်။အခုသတင်းလေးကိုအရင်ဆုံးတင်ပြပြပါမယ်ခင်ဗျာ။စကိုင်းမန္တလေးနဲ့ကချင်ပြည်နယ်ကမြို့နယ်ပေါင်း15မြို့နယ်မှာစိုးရိမ်ရေမှတ်ကျော်ရောက်နေပါတယ်။အီယာရီမြက်ကန်တက်လျှောက်ကမြင်းမူပခောက်ကူနဲ့ညောင်ဦးမျိုးတွေမှာလည်းရေဆက်ကြီးနိုင်တယ်လို့စစ်ကောင်စီရဲ့မိုးလေဝသဌာနကဒီနေ့သတိပေးကြထုတ်ပြန်ထားပါတယ်။ချင်းတွင်းမြေကြီးနဲ့ဒေါက်ထောက်ရီမြေကြီးတွေဇက်တိုက်ဒိုးလာနေတာကြောင့်မြက်ကန်တက်လျှောက်နေထိုင်တဲ့သူတွေသတိပြုနေထိုင်ကြဖို့လည်းအသိပေးထားပါတယ်။ချင်းတွင်းမြေကြီးဟာမနေ့ကစပြီးတော့မြင်းတက်လာတာကြောင့်သခိုင်းတိုင်းကဒေသခံတွေဘေးလွတ်ရာကိုပြောင်းရွှေ့နေရတယ်လို့ဒေသခံတချို့ကပြောပါတယ်။ဇွန်လကုန်ကနေစပြီးတော့ကချင်ပြည်နယ်နဲ့သခိုင်းတိုင်းအထက်ပိုင်းမှာရေကြီးရေလျှံခဲ့တာကြောင့်လူပေါင်း 3,000 ထက်မနည်းဘေးလွတ်ရာကိုပြောင်းရွှေ့ခဲ့ရတာဖြစ်ပါလေခင်ဗျာ။ရန်ကုန်တိုင်းကဆေးရုံတွေမှာဇူလိုင်လ8ရက်မနေ့ကတက်ရက်ထဲမှာတည်းဝမ်ပြဝမ်လျှော်ယောဂကြောင့်ဆေးရုံတက်ရတဲ့သူလူနာအသက်အယောက်60အထိရှိလာတာကြောင့်3ရက်အတွင်းမှာဆေးရုံတက်ရတဲ့လူနာအယောက်168ယောက်အထိရှိလာပါလေ။မနေ့ကဆေးရုံတက်ရတဲ့လူနာအသက်60ထဲမှာတော့ဝမ်ပြဝမ်လျှော်ယောဂပို့တွေ့တဲ့သူ6ဦးပါဝင်တယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ရန်ကုန်တိုင်းတာဂေတာဒေါ်ပုံမင်္ဂလာတောင်ညွန့်နဲ့ဘိုးတထောင်မြို့နယ်တွေမှာဝမ်ပြဝမ်လျှော်ကူးစက်ခံရတဲ့သူတွေများလာပြီးတော့ဝမ်ယောဂစပြတဲ့ဇူလိုင်လပထမပတ်မှာတော့တိုက်ဆုံတဲ့သူ5ဦးအထိရှိခဲ့ပါတယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်ကနေစစ်ကောင်စီတပ်စခန်3ခုကိုဇူလိုင်လ9ရက်နေ့ညပိုင်းမှာတန်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကသိမ်းပိုက်လိုက်ပါတယ်။တိုက်ပွဲပြင်းထန်ခဲ့တဲ့လက်ခုပ်ပင်စခန်းလက်ခုပ်ပန်စခန်းနဲ့လယ်ကြီးစခန်းတို့ကိုအပြီးသတ်သိမ်းပိုက်နိုင်လိုက်တာလို့ TNL ကထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်နဲ့မန္တလေးတိုင်းမိုးကုတ်မြို့နယ်တွေမှာလည်းမနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဆိုပါတယ်။တိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလားရှုံမြို့နယ်မန္တလေးတိုင်းမိုးကုတ်မြို့နယ်တွေကနေထွက်ပြေးတိမ်းရှောင်ကြတဲ့စစ်ဘေးဒုက္ခသည်တွေဟာလန်းခုလက်မာတင်ပိတ်မိနေကြတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။စကိုင်းတိုင်းဖောင်းပြင်းမြို့နယ်အင်းသာရွာကိုစစ်ကောင်စီတပ်ကဇူလိုင်လ5ရက်နေ့မှာ drone နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီးတော့နောက်ထပ်9ဦးထဏ်ရာရသွားပါတယ်။အသက်50အရွယ်ဇနီးမောင်နှံ2ဦးနဲ့အသက်80ကျော်အရွယ်အမျိုးသမီး1ဦးသေဆုံးသွားတာပါ။ဒဏ်ရာရတဲ့သူတွေထဲမှာတော့အသက်8နှစ်အရွယ်ကလေး1ဦးလည်းပါဝင်ပါတယ်။ရွာထဲမှာထမင်းဟင်းချက်ပြုတ်နေတဲ့အချိန်စစ်ကောင်စီတပ်က drone နဲ့ဘုံသီးချတိုက်ခိုက်ခဲ့တာလို့ဒေသခံတို့ကပြောပါတယ်။ထောင်ဒဏ်3နှစ်ချမှတ်ခံရတဲ့မိဘမဲ့ကလေးငယ်တွေနဲ့ HIV AIDS ကူညီဆောက်ရှောက်ရေးဂေယာတာဝန်ခံကိုရာဇာကိုဒီနေ့မနက်ပိုင်းမှာအင်းစိန်ထောင်ကနေပြန်လွတ်လာပါတယ်။ကိုရာဇာဟာလွတ်ရစေလို့ပြန်လွတ်လာတာလို့လုံခြုံရေးကြောင်အမည်မဖော်လိုတဲ့နီးစပ်တဲ့သူတို့ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်အမတ်ဒေါ်ဖြူဖြူသိန်းတည်ထောင်ထားတဲ့ရန်ကုန်တိုင်းဒဂုံမြို့သက်အရှိပိုင်းကမိဘမဲ့ကလေးငယ်တွေနဲ့ HIV AIDS ကဟာရဲ့တာဝန်ခံကိုရာဇာကို2022ခုနှစ်မတ်လ2ရက်နေ့မှာစစ်ကောင်စီတပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်ဒီဇင်ဘာလ28ရက်နေ့မှာအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေပုံမှား50ကားငယ်နဲ့အင်းစိန်ထောင်တွင်တရားရုံးကနေထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ကချင်မျိုးသားကွန်ဂရက်ပါတီ KNC နဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီ DHRP တို့ရဲ့ပါတီမှတ်ပုံတင်ခွင့်လျှောက်ထားချက်ကိုစစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပယ်ချလိုက်ပါတယ်။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေရဲ့ပုံမှန်9နဲ့ပုံမှန်6မှာပါဝင်တဲ့ပြဋ္ဌာန်းချက်တွေနဲ့မညီညွတ်လို့ဆိုတဲ့အကြောင်းပြချက်နဲ့ရွေးကောက်ပွဲကော်မရှင်ကညှင်းပယ်ခဲ့တာပါ။ပုံမှန်9မှာပါတီတည်ထောင်ရတဲ့မူဝါဒနဲ့ရည်ရွယ်ချက်တွေပါတီအမတ်တစိအလံနေနဲ့ပါတီစီမင်းဖွဲ့စည်းပုံတွေကိုတိတိကျကျတင်ပြရမယ်လို့ဖော်ပြထားပါတယ်။ပုံမှန်6မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုထိမ့်သိမ်းဆောက်ရှောက်ဖို့ပ ပြည်ထောင်စုမပြိုကွဲဖို့လူမျိုးရေးပဋိပက္ခတွေဖြစ်စဉ်မဲ့ဟောပြောစည်းရုံးလှုပ်ဆောင်မှုတွေကိုမလုပ်ဖို့ဆိုပြီးတော့ကြေညာထားတာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ဟာရခိုင်မြို့သားပါတီအပါအဝင်နိုင်ငံရေးပါတီ၄ခုကိုလည်းမှတ်ပုံတင်ခွင့်ငြင်းပယ်ထားတာကြောင့်အခုဆိုလို့ရှိရင်မှတ်ပုံတင်ခွင့်ပယ်ချခံရတဲ့ပါတီ၆ပါတီထိရှိလာပြီဖြစ်ပါတယ်ခင်ဗျာ။ သတင်းတွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ မိုးကုတ် မြို့ကို သိမ်းပိုင်နိုင်ဖို့အတွက် TNLA ဘက်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေသလို စစ်ကောင်စီကလည်းလက်နက်ကြီးတွေနဲ့ပါပြန်ပစ်ခတ်နေပါတယ်။ တိုက်ပွဲကြမှာဒေသခံတွေမန္တလေးဘက်ထွက်ပြေးလာနေကြရပြီးတော့ဒေသခံ1000လောက်လမ်းမှာပိတ်မိနေတာ10ရက်ခန့် ရှိနေပါပြီ။ အပြည့်အစုံကိုမတ်တဆင်လိုင်းတင်ပြထားပါတယ်ခင်ဗျာ။
ကမ္ဘာကျော်ဗရမများတွေထွက်ရှိတဲ့မန္တလေးတိုင်းကမိုးကုတ်မြို့ကိုရရှိဖို့တအမ်းမျိုးသားလူမျိုးရေးတပ်မတော် TNLA ပူးပေါင်းတပ်တွေထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်စစ်ကောင်စီတပ်တွေနဲ့ဒီနေ့ထိတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲကြောင့်မန္တလေးကိုထွက်ပြေးလာသူ1000လောက်ဟာမိုးကုတ်မန္တလေးလမ်းပိုင်းတပိတ်ချင်းမြို့နယ်စည်ရွက်ကွင်းလက်ကျရွာနဲ့ကြောက်ဖြူရွာတွေမှာပိတ်မိနေတာ10ရက်နေပါရှိလာပါပြီ။တပိတ်ချင်းမှာပိတ်မိနေတဲ့စစ်ဘေးဒုက္ခသည်တွေကို
ဒီကနေ့မနက်မှာစစ်ကောင်စီတပ်ကဂိတ်ခနာဖွင့်ပေးတာကြောင့်ဆက်ထွက်ခွင့်ရခဲ့ကြပေမယ့်လက်ကျရွာအကျော်ကြောက်ဖြူရွာမှာထပ်ပြီးပိတ်မိနေတယ်လို့အဲ့ဒီမှာရှိတဲ့ဒေသခံတယောက်ကပြောပါတယ်။ဒါတင်ကလည်းခုံကြီးကဥဆောင်ပြီးတော့ထွက်အောင်လုပ်မယ်ဆိုပြီးခုလက်ကျစီကွင်းရတွေကိုရှူရတော်တော်များများထွက်သွားကြပြီ။ဒါပေမဲ့လက်ကျအကျော်ကြောက်ဖြူရွာမှာတောင့်တင်းနေတယ်။ကြောက်ဖြူရွာမှာအ
nize phit de lo so ba de paim mi ni de sibe dukkha de ri de ma na dai shi luna ri ko win saung ri ne tanat ji san thi man tha tu ri pa ra chaung atat an ni ye so yin ni ya de lo le so ba de mo kou mandale lan madaya sin ku shwe bi zaya kwe ne tabei chin myo ni ma tai pwe phit ni da chaung paim mi ni de ri tai pwe cha ma an ni ye po mya de lo a di ma paim mi ni de data kan tyaok ka pyo ba de ไตกวยเนี่ยมาปีเบ้เนี่ยหลุริยะซึดโตโลดาไกดยาหว่าวะเนาะตอกอลุမျိုးพ่นไปละเนี่ยตะโบเสียอํานาจเนาะล้างจองชิ้นโลพ่นไปอ่ะมาอู้ไอ้တော့ถ้าตะเนี่ยมาไตกวยขึ้นเนาะสะไปมีมีมาโหโหดุข์ยောက်ไหนน่ะวะเนาะดิเสียเป็นไอ้จ่ามาสิละแต่ยาตะลอดโตมั้ยสวยซวายอ่ะวะเนาะไอ้หลุซวายเนาะเนี่ยไตกวยจ่ามาเนี่ยไหนเนี่ยละสิโมกุมาพ้นไล่เมียซุเนี่ยอินเตอร์ไลน์တွေเป็ดตอกนี่ล่ะจองสะตวยอ่ะคะแค้นี่บีอฉ မနေ့ကလည်းမိုးကုတ်ရှိပိုင်းငားမိုင်စခန်းမှာတိုက်ပွဲဖြစ်ပြီးနောက်စစ်ကောင်စီတပ်ကလေကြောင်းနဲ့ပုံကျဲခဲ့တာကြောင့်ကလေးငယ်တယောက်သေဆုံးပြီး၄ယောက်ဒဏ်ရာရခဲ့တယ်လို့မိုးကုတ်ဒေသခံတယောက်ကပြောပါတယ်
တော်မင်းညပိုင်းချင်းတော့ဗောညချင်းတော့မှာလင်းဒီနဲ့တရုံးကြီးနဲ့လာကျဲတာကျဲတော့အညလေရက်ခွဲကလက်ဖေးဆိုင်နားလေးမှာအတလုံးကြတာဗောအဲဒါနဲ့လူတော့အထိခိုက်တော့မသိရဘူးဗျနောက်ပြီးတော့အုံတိုင်းမှာတော့ဟိုဟာကြတယ်အုံတိုင်းမှာကြတဲ့ဥစ္စာကြတော့ကလေးတယောက်ဆုံးသွားတယ်၄ယောက်ကတော့စီးယုံတင်လာရတယ်မနဲ့ကလေးကလည်းဖြစ်နေကြတာလင်းဒီနဲ့ကျဲလိုက်ပြစ်လိုက်နဲ့
မိုးကုတ်ရှေ့ပိုင်းမှာရှိတဲ့စစ်ကောင်စီတပ်မ69ကလည်းလေပေါက်ပြန်ခေါင်းနဲ့ချောင်းကြီးရွာတွေကိုလက်နဲ့ကြီးနဲ့တောက်လျှောက်ပစ်နေတယ်လို့ဆိုပါတယ်လက်ရှိမိုးကုတ်မြို့အနောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်ထားပြီးအရှေ့ပိုင်းကိုဆက်လက်ထိုးစစ်ဆင်နေတယ်လို့ TNL ကဇူလိုင်လ5ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင
်ရှမ်းပြည်နယ်မိုးကုတ်မြို့ဘက်ကတိုက်ပွဲတွေကြောင်းကြားခဲ့ရတာပါနိုင်ငံတော်မှကလေးငယ်3တန်းနီးပါးကာကွယ်ဆေးထိုးခွင့်မရဖြစ်နေပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့အကျိုးဆက်ကြောင့်ပုံမှန်ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေပြတ်သွားပြီးတော့အဲ့ဒီနောက်ဆက်တွဲအနေနဲ့ကလေးငယ်တွေမှာကျန်းမာရေးချို့တက်လာနေတယ်လို့ကျန်းမာရေးတိုင်ဝိုင်းကဆိုပါတယ်မတ်တိရီမင်းစင်တင်ပြထားပါတယ်ခင်ဗျာ
အမျိုးသားညညရေးအစိုးရ NUG ကျန်းမာရေးဝန်ကြီးဌာနစီးရင်တွေအရစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာမွေးစားကနေ9နှစ်အရွယ်အထိကလေးငယ်3တန်းနီးပါးဟာပုံမှန်ကာကွယ်ဆေးထိုးခွင့်ဆုံးရှုံးနေရပါတယ်။တိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲတာအပြင်စစ်ကောင်စီတပ်တွေရဲ့ဆေးဝါးတည်ယူခွင့်ကန့်သက်ချက်တွေကြောင့်လည်းပဋိပက္ခဒေသတွေကိုကာကွယ်ဆေးတွေရောက်ဖို့ခက်ခဲနေတာပါ။စကိုင်းတိုင်းမော်လိုက်မြို့နယ်မှာကလေးတငယ်တော်တော်များများကာကွယ်ဆေးမရကြဘူးလို့လုံခြုံရေးကြောင့်အမိမဖော်လို့တဲ့ဒေသခံတအူးကပြောပါရယ်။ ကျွန်တော်တို့ကမလွယ်ကူဘောနော်ရေခဲတွေပါနေတဲ့အရာဖြစ်တဲ့အတွက်လေမျိုးတော်လိုက်ကာလာကသုံးနှစ်ကျော်လိုလေးနှစ်ထဲရောက်ခဲ့ပြီဆိုတော့အဲ့တိုးတွင်းမှာမွေးဖွားကြတဲ့ကိုဝန်ဆောင်ဒီငါးနှစ်အောက်ကလေးတငယ်တွေအားလုံးလိုလိုအမြင့်တိကာွယ်စည်းဝမှာမထိုးရအောင်ရှေ့ပုံမှန်ကာွယ်စည်းထိုးခွင့်မရတာကြောင့်ကလေးအများစုဟာဝတ်တက်တဲ့အသေးအောင်တဝါရောဂါတွေဖြစ်နေကြတယ်လို့သူကဆိုပါတယ် ညမနိုင်ငံမှာမွေးစားကနေ9နှစ်အောက်ထိကလေးတွေဟာတီဘီအုံနောက်အမေရောင်မေးခိုင်ပိုလီယိုဝတ်သက်စုံစုကြက်ညာအသေးအောင်တဝါပြီးစတဲ့ရောဂါတွေအတွက်အသက်အရွယ်အလိုက်ကာကွယ်ဆေးထိုးဆေးတောက်ကြရပါတယ်လုံခြုံရေးအရာအမည်မဖော်လို့တဲ့မင်းတက်စစ်ဘေးဒုက္ခသည်စခန်တာဝန်ခံတအူးကပြောသွားတာပါလက်နက်ကင်ပတိပခပြင်းထန်နေတဲ့ကြားပြည်နယ်မှာလဲမွေးစားကနေ9နှစ်အရွယ်အထိကလေးတွေငယ်4000နီးပါးရှိပေမဲ့6000ကျော် ောမျိုးနယ်ကအမည်မဖော်လိုတဲ့စစ်ဘေးဒုက္ခသည်အမျိုးသမီးတဦးကလည်းပုံမှန်ထိုးရမယ့်ကာကွယ်ဆေးတွေမထိုးရသေးတဲ့သူ့ရဲ့အသက်3နှစ်အရွယ်သမီးလေးအတွက်စိုးရိမ်နေပါဗျ
။မွေးကလေးကတိုက်ပွဲချတဲ့မှာမွေးလာခဲ့ရတာဆိုတော့အခုထိလည်းကာကွယ်ဆေးလည်းမထိုးရသေးဘူးပေါ့နော်။ဟိုအဲအားကြောင့်ကျွန်မသမီးလေးကိုဖိဖိကင်းနဲ့ယောဂါတွေကင်းပြီးခြေလေးလာဖို့ဆူတောင်းတယ်။
မြန်မာနိုင်ငံတဝိုင်းကကလေးတငယ်တွေကာကွယ်ဆေးလုံလုံလောက်လောက်ရအောင်ကူညီဖို့ NUG အစိုးရရဲ့ကျန်းမာရေးဝန်ကြီးရုံးတာဝန်ခံဒေါက်တာသစ္စာကနိုင်ငံတကာအဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာမွေးကင်းစားကနေတစ်နှစ်ခွဲအထိကလေးငယ်တွေအတွက်ကာကွယ်ဆေး12မျိုးမိန်းကလေးတွေအတွက်ဆိုရင်တော့တိမ်ငောင်းကင်ဆာယောဂအတွက်ကာကွယ်ဆေး1မျိုးထပ်ထိုးရတာကြောင့်စုစုပေါင်းကာကွယ်ဆေး13မျိုးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင
်။ကလေးငယ်တွေကာကွယ်ဆေးမထိုးရတဲ့အကြောင်းကြားခဲ့ရတာပါ။မြန်မာလက်မှုပညာတွေအကြောင်းပြောလို့ရှိရင်ပွဲစီတန်းတွေမှာတွေ့ရလေရှိတဲ့စက္ကူရုပ်ကလေးတွေကိုလည်းထည့်ပြောရမှာပါ။အဲ့ဒီအရုပ်ကလေးတွေဟာစွန့်ပစ်ပစ္စည်းတွေအခြေခံထုတ်လုပ်တာဖြစ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရလဲရောက်ပါတယ်။စက္ကူရုပ်လေးတွေဘယ်လိုလုပ်လဲထုတ်လုပ်တဲ့သူတွေရဲ့ဘဝအခြေအနေရောဘယ်လိုရှိတယ်လဲဆိုတာ RFA Wine တော့သားကိုနေရင်ရောတင်ပြပါလိမ့်မယ်ခင်ဗျာ
။ဖျားဆောင်နန်းစေးတို့ပွဲစီတို့မှာတွေ့ရတဲ့စက္ကူရုပ်လေးတွေကိုရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်ထောက်ချမ်းမြို့ဟာအသက်54နှစ်အရွယ်ဥမောင်မြင့်အောင်တယောက်လုံနေတာပါအခုလို့ဆေးအောင်ဆုံးစုံစုံနဲ့ဇီးခွဲရုပ်ပြတိုင်းတောင်ရုပ်နွားရုပ်မြင်းရုပ်ဖိုးဝါရုပ်တက်ကလောအုပ်ရုပ်ကလေးတွေကကလေးတွေလိုချင်အောင်ဆွဲဆောင်လွှမ်းလာပါတယ်ဒီရုပ်လေးတွေကိုသုံးမိသားဗလာစာအုပ်တွေစာရွက်တွေစံမုံကော်တွေနဲ့လုပ်တာဖြစ်လို့အခုခေတ်မှာကျယ်ပြန့်လာတဲ့လှုပ်ရှားမှုအရာဆိုရင် eco friendly products တို့ recycle product တို့ဆိုတဲ့တဘာဝပတ်ဝန်းကျင်မထိခိုက်တဲ့ကွန်ထရိုးလုပ်မှုတခုလို့လည်းပြောရမှာပ
ါဟောင်းဆိုင်စကူကိုဝယ်ပြီးတော့အဲ့ဒါလေးပေါ့နော်ဟိုဟာရုပ်လုံးလေးပေါ်မှာကော်ကြိုမယ်ပထမကြိုပြီးပြီဆိုရင်အဲ့ပေါ်စကူလေးတွေနဲ့ကော်မပေါအောင်စကတ်မယ်ကတ်ပြီးပြီဆိုရင်အဲ့ကောင်လေးကိုနေလန်းမယ်နေလန်းပြီးလို့ရှိရင်ခြောက်လာလို့ရှိရင်ခွဲမယ်ခွဲပြီးလို့ရှိရင်ပြန်ပြီးတော့အဲ့ဒါကိုကွဲစီမယ်ကွဲစီပြီးလို့ရှိရင်အဲ့ကောင်လေးပြန်ချောပြီးတော့ခြောက်သွားအောင်ပြန်လှမ်းရတယ်လှမ်းပြီးလို့ရှိရင်ဒီအယုတ်တွေကို UPG ဆေးတွေနဲ့အဖြူတို့ဝါတို့အနီတို့ဖြစ်အောင်နွားဆိုနွားပုံလေးတွေဖြစ်အောင်ဟိုဖိုးသားမောင်ဆိုဖိုးသားမောင်လေးပြောင်းဆွဲပြီးတော့အဲ့လေးတွေကိုအစင်းစင်းလုပ်ပြီးတော့ရွှေတကုံဖရားကိုသွားသွင်းပြီးတော့ပို့ပါတယ
်ဒီတက်ပညာကိုဦးမောင်မြင့်အောင်ကသူ့တော်စီကနေလွန်ခဲ့တဲ့အနှစ်30ကျော်ကတည်းကသင်ယူတက်မြောက်ခဲ့တာပါလက်မှုပညာနဲ့လုပ်ထားတဲ့ဒီစက္ကူရုပ်ကလေးတွေဟာအခုချိန်ဒီလဲရန်ကုန်မြို့ရဲ့အထင်ကရရွှေတကုံဖရားဇောင်းတန်းစီမှာနေရာယူထားပါတယ်တာမန်ရက်တွေမှာရောင်းဝယ်ပါပေမဲ့လာပြင်းနေလို့အခါကြီးရက်ကြီးချိန်မှာတော့ဦးမောင်မြင့်အောင်တို့ရဲ့စက္ကူရုပ်လေးတွေအယောင်းတွက်တယ်လို့ရွှေရုံဖရားအရှိဘက်မုတ်ဆောင်နဲ့မှာဆိုင်ငန်းဖွင့်ထားတဲ့ဒေါ်တီတာကပြောပြပါတယ
်။ဒီဟာလေးဒီပစ္စည်းလေးတွေစရောင်းကလေးကသူ့ဆရာယူရောင်းတာပါ။သူနဲ့ပဲအမြဲတမ်းပေါ့အရောင်းဝယ်လုပ်ခဲ့တာပါ။သူ့လက်ရာလေးတွေကလည်းကောင်းတယ်လေဒီလိုစင်လေးတွေနွားလေးတွေမြင်းလေးတွေကြားလေးတွေဖိုးဝါရုပ်လေးတွေအကုန်လုံးပဲသူကဆွဲတာလေ။အဲ့ဒါလေးတွေကိုနိုင်ငံသားသားတွေလည်းကြိုက်တယ်။ကလေးတွေလည်းဗမာပြည်ကကလေးတွေလူကြီးတွေလည်းကြိုက်ပါတယ်။ရောင်းရပါရဲ့ရှင့်။
ဒီစက္ကူရုပ်လေးတွေဟာဈေးကွက်ရှိနေတဲ့ပြည်ကလည်းအသုံးပြုရတဲ့သင်္ဘောဈေးကော်ကုန်ကျန်းပစ္စည်းတွေဈေးတက်လာတာတိမ်ပို့ဆောင်ကဈေးတွေကြီးလာတာတွေကြောင့်လုပ်ငန်းလည်ပတ်ဖို့ကြိုးစားရင်းနဲ့ဘဝရည်တည်ဖို့ခက်ခဲလာခဲ့ပါတယ်။ဦးမောင်မြင့်အောင်တို့မောင်နှမတွေဟာအခုလိုခက်ခဲတွေကြုံတွေ့ရပေမဲ့လည်းသူတို့ရဲ့ဝါသနာအရင်ခံပြီးအနှစ်30ကျော်လှုပ်ခဲ့တဲ့ဒီအသက်မွေးဝမ်းကြောင်းပညာနဲ့ပဲဘဝကိုဆက်ပြီးရည်တည်သွားမယ်လို့ဆုံးဖြတ်ထားတာတွေ့ရပါတယ်ခင်ဗျာ။
ကိုနေရင်ကျော်တင်ပြခဲ့တာပါ RFA ရဲ့အစီအစဉ်လေးကိုလည်းဒီမှာပဲရနာခွင့်ပြုပါမြန်မာပြည်သူပြည်သားတွေအားလုံးဘေးအန္တရာယ်အသွေးအသွေးကနေကင်းဝေးကြပါစေခင်ဗျာ
Radio Free Asia.